ራሽ ማክና ጉድላ ሚማነንጋ ማ ድሬን ዳው ዴ አፋንሲ ካንያረ ጲሙ ሳንያ ኡብሪ ያ ጲሙ ሬጂን ሳንያረ ታንቻጂን ካንያረ ሳደፊን ጃን ያባረ ሱሮ ሚማነንጋ ማ ድሬን ዳው ዴ ሎንጋ ሃ ጲሙ ጥያ ያዙሙ ጥያ ፍን ባድላ ኢዝ ጆርናሊዝም አ ክራይም ኢን ቡርማ ሱራ ሚዚያ ፍላ ባረ
ኡ ናውሶን ታንዳን ቻማጂን ካንያረ ስረ ድሬን ዳው ጋ ကိုခင်မောင်ရင်တို့ရဲ့ DVB
ကသတင်းထောက်လို့သိရပါတယ်ပထမဆုံးဘယ်လိုအကြောင်းဖြစ်တယ်ဆိုတာအကျဉ်းအမှုသွားအမှုလားကိုနည်းနည်းရှင်းပြပါလားကိုခင်မောင်ခင်ဗျာဟုတ်ကဲ့ခင်ဗျာကျွန်တော်တို့သတင်းထောက်ကိုဇော်ပေပါ2019မတ်လမှာသူကတရားစွဲခံရတယ်သူရဲ့ကျူးလွန်တဲ့သို့ဆိုရတာဆွဆွဲတဲ့ပြမှုကပါလဲဆိုတော့ဒီမကွေးတိုင်းဒီပညာရေးမှုယုံမှုတွားပြီးတော့မှဒီပညာရေးမှုယုံက ဒီမနက်ကပြေးမနေတဲ့အချိန်ပညာရေးထောက်ပံ့တဲ့ပတ်သက်ပြီးတော့မှမကွေးတိုင်းပညာရေးမှုယုံကဘယ်လိုမျိုးအတုံးချမလဲဆိုတဲ့ကိစ္စကသူကသတင်းသွားမေးရင်းနဲ့သူကအဲ့မှာသွားမေးတဲ့ကိစ္စကိုပညာရေးမှုယုံကမဖြေဘူးလို့သူ့ကိုနင်းနေနင်းတော့သူကသတင်းထောက်ဖြစ်တဲ့အတွက်သူကတော့ဗီဒီယိုကင်မရာပါတယ်အဲ့တော့ဗီဒီယိုမှတ်တမ်းရိုက်တယ်အဲ့ဒီကိစ္စကိုဒီမကွေးတိုင်းပညာရေးမှုယုံကသူ့ကိုတည်ရလ ှုမမြောက်တဲ့ကိစ္စတွေမှာဆိုရတယ်ပြီးတော့ပြမှုတမင်တကာမြောက်အောင်ဟိုပြန်ချလိုက်တယ်အဲ့ဒါကသတင်းထောက်ပြကိုချိန်ချမှုအန်ဒီပြမှုနော်ပြီးတော့မှနောက်ထပ်အလားတူသတင်းထောက်ပြမလုပ်ရအောင်ပညာပေးတာလားလို့ကျွန်တော်အဲ့လိုခံစားရပါတယ
်ဘယ်ပြမှုနဲ့ဆွဲဆိုပြီးတော့ထောင်ထမ်းချလိုက်
ကျဆိုမှုဥပဒေကျဆိုမှုပုံမှန်ပေါ့နော်ပုံမှန်353ဆိုတာကဝတ္တရားနှောင့်ယှက်မှုပေါ့ဟုတ်ကဲ
့ဒီလိုနော်ဒါဝတ္တရားဆောင်တဲ့ဝတ္တရားနှောင့်ယှက်မှုဟုတ်ကဲ
့ဝတ္တရားနှောင့်ယှက်မှုအဲ့တော့ဝတ္တရားနှောင့်ယှက်မှုဥပဒေကျွန်တော်ဖတ်ကြည့်ပါတယ်အဲ့ဒါပါလဲဆိုတော့ဒီအစိုးရဝန်ထမ်းတယောက်ကတဲ့သူ့ရဲ့လုပ်တော်မလို့ထပ်ဆောင်လို့မရအောင်တစုံတယောက်ကတော့ချိန်ချမှုသို့မဟုတ်ဒီအကြမ်းဖက်မှုတွေနဲ့ဖန့်သားတဲ့ဆိုရင်တော့ဒါဝတ္တရားနှောင့်ယှက်မှုကျွန်တော်တင်ထားတာတင်သွားမိတာတော့ဖြစ်တယ
်ကင်မ
ရာပဲပါတယ
်အဲ့တော
့တင်ထားတာဘာမှလဲချင်းချင်းမလဲမလို့ဘူးအကျန်းဖက်မှုလည်းမလို့ဘူ
းဟုတ်ကဲ့ဥက္ကမဝင်ဟုတ်ကဲ့ကိုစီတူအောင်မြင့်ရောဘယ်လိုသဘောပါလဲခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့
ကျွန်တော်နားလေဒါကတော့အခုကျွန်တော်တို့ဟိုကရားပြည်နယ်ကမခိုင်ပြည်မှုရယ်အခုဟိုဒုတိယတခုဖြစ်တဲ့မကွေးတိုင်းကဒီကိုဇော်ဖေတို့ပြည်မှုရယ်မှာပတင်းသွားလိုက်တယ်ဆိုတော့ဟိုရှင်းလင်းတဲ့ဟိုကိစ္စမှာနည်းနည်းရောထွေးမှုတွေရှိတယ်လို့တော့ကျွန်တော်ထင်တယ်ရောထွေးမှုဆိုတဲ့ဟာကအမမခိုင်ကိစ္စမှာတော့ဆိုရင်လည်းဖြစ်တာကအစိုးရနဲ့သတင်းတောင်းနဲ့ဖြစ်တာမဟုတ်ဘူးသတင်းတသက်သွားမင်းနဲ့ဖြစ်တဲ့ကိစ္စမျိုးလည်းသူကမဟုတ်ဘူးအဲ့လောက်ထိဟိုမရှင်းလင်းဘူးပေါ့နော်နောက်ဒုတိယတစ်ခုမကွေးတိုင်းမှာဖြစ်တဲ့ဟာဆိုရင်လည်းအဲ့ဒီတိုင်းပဲပညာရေးမှူးယုံကိုကျွန်တော်တို့ဒီသတင်းတော့ကနေသွားပြီးတော့သတင်းမေးတယ်မေးတဲ့ဟာကိုသူကနေပြီးတော့မှဒါပိုင်နဲ့ကျူးလွန်မှုအဲပြီးတော့မှနောက်ဝတ္တရားနောက်ရှက်မှုအဲ့လိုမျိုးနဲ့ထောင်ချလိုက်တယ်ဆိုရင်တော့ဒါတစ်မျိုးဖြစ်မယ်ဒါပေမဲ့အဲ့ဒီကိစ္စမှာအဲ့လိုမဟုတ်ဘူးဟိုအဲ့ဒီကိစ္စနဲ့ပတ်သက်လို့ဟိုမကြည်မနာဖြစ်တဲ့ဟိုဟိုတာမန်တီတူတယောက်ကလည်းသူကပါသွားတယ်ပါသွားတော့အဲ့ဒီလူရဲ့ကိစ္စလားကျွန်တော်တို့သတင်းတော့ရဲ့ကိစ္စလားဆိုတာကတော့အဲ့ဒီမှာမသေးကွဲဘူးဒါပေမဲ့သေချာတာတစ်ခုကတော့အာဏာပိုင်တွေကစိနှိပ်တဲ့ဥပဒေကိုအသုံးပြုပြီးတော့မှသူတို့ကိုလာပြီးတော့မှဟိုဘာဝေဖန်ဆန်းစစ်တဲ့ဟာကိုထောင်ချလိုက်တယ်ဆိုတာတော့သိကြတယ်သတင်းတော့မလို့လှုပ်လိုက်တယ်ပြက်ဆိုတဲ့ဟာမျိုးကိုတော့ကျွန်တော်တို့အဲ့လိုမျိုးတော့ကျွန်တော်မမြင်မိဘူးကျွန်တော်တူချင်းမြင်နေဆိုရင်တော့
ဟုတ်ကဲ့ဆိုတော့ဒီနိုင်ငံတကာကပေးတဲ့အကူအညီကိုအနာပိုင်းတွေကဘယ်လိုဖြန့်ဝေသုံးစွဲမလဲဆိုတဲ့ကိစ္စကိုသတင်းရယူဖို့သွားတယ်ဟုတ်ပါတယ်နော်ကျွန်တော်ဟုတ်ကဲ့
ခင်ဗျာ
ဆိုတော့အဲ့ဒီနေရာမှာ
ဂျပန်နိုင်ငံပေးဂျပန်နိုင်ငံပေးတဲ့ပညာရေးအကူအညီကိစ္စနဲ့ပတ်သက်လို့ပေါ့လေအဲ့ဒါကိုဘယ်လိုများအသုံးချမလဲဆိုတဲ့ကိစ္စကို
ဟုတ်ကဲ့ဆက်စီဒီအောင်မြင်ကဒီပြဿနာဟာအများပြည်သူစီးပွားရေးထိုက်တဲ့ကိစ္စလို့ယူဆနိုင်ဘူးလားကျွန်တော်နည်း
မပန်းနဲ့အဲ့တော့အများပြည်သူပြည်ပင်းပြီးထိုက်တဲ့ကိစ္စဆိုရင်ဒင်းနောက်ကသူ့ဘာသာသူတီးကြလွတ်လပ်စွာနဲ့ပြီးသွားဖို့လိုတယ်ပထမတစ်ချက်မှာဟိုခုနကလိုကြိုတင်ပြီးတော့မှဟိုခွင့်တောင်းခံတာလည်းဖြစ်ကောင်းဖြစ်နိုင်တယ်ဘယ်မှာခွင့်မတောင်းခံနိုင်ရင်လည်းကိုတယောက်တည်းသွားပြီးတော့မှဒီကိစ္စကိုကျွန်တော်သိလိုပါတယ်ကျွန်တော်ကိုဘယ်လိုပါညာဆိုတော့အဲ့ဒီနည်းနဲ့ချင်းကတ်တာကသူ့ဟာပို့ပြီးတော့မှဒါသူကရှင်းလင်းတယ်သူကတင်းယူဖို့သွားတယ်ဆိုတဲ့သဘောမျိုးပေါ့နော်အခုလောလောဆယ်ကိစ္စမှာကြတော့ဟိုအဲ့ဒါနဲ့ပတ်သက်လို့မကြည်မနာဖြစ်နေတဲ့ကိုကျောင်းတောင်းသားမိဘတယောက်ပေါ့နော်အဲ့ဒီစားပါတယ်အဲ့ဒီဥစ္စာနဲ့ तू ကအတူတူလိုက်သွားတာလိုက်ပြီးတော့မှဖြစ်ပေါ်လာတဲ့ပြဿနာဆိုတဲ့အခါကျတော့ဟိုကျွန်တော်ဆိုလိုတာကအခုလိုဥပဒေကြောင်းရအရေးယူလိုက်တာမှန်တယ်မှားတယ်ကိုကျွန်တော်မဆိုလိုဘူးဒါပေမဲ့ဥပဒေရဖိနှိပ်တယ်ဆိုရင်လည်းဒါအကုန်လုံးဖိနှိပ်တာတရင်တော့ကိုကွက်ပြီးတော့ဖိနှိပ်တာမဟုတ်ဘူးလို့ကျွန်တော်ကပြောချင်တာ
ဟုတ်ကဲ့ဆိုတော့အဲ့ဒီသူတို့မလာစေချင်တဲ့သူတို့ကိုမကျေနပ်ဖြစ်နေတဲ့လူကိုပေးမဝင်နဲ့ပေါ့ဝင်ဝင်မပေးနဲ့ပေါ့တရင်တော့သူတို့မမကန်ဖြစ်ကြဖို့သင့်တာပေါ့နော်
มามาเลยอ่ะมามาเลยอ่ะจนเราเจอเนี่ยพอยจนเราเจอเนี่ยเฉยๆอะไรแบบนี้อือดุริยะปุ๊กมาก็4 4 4 4สว่าก็ยาสัตว์ที่อุปมาเลลิชอะไรก็ไปเน็ตจุลมุลิก็เปล่าเราคนเราไปเน็ตจุลมุลิสระก็ไปเน็ตจุลมุลิได้แต่ก็ที่ปกละไอ้นี่กูจุ่ยไปเน็ตจุลมุลิกูอ่ะเมียปีตุเน็ต
แต่เนี่ยสุยาจงนี่กูตระหนักว่าวิ่งมีดอกตระหนักมีเรื่องกิจการไปเนี่ยจุลมุ่งเดฟนิชมาลงว่าดีเด็กเป็นเช่นเดียวกันลงว่ามาคำมีอยู่
โอเคสุดยอดที่เนี่ยมาเตียสิ่งยี่ใบเป่าเวนลาบาวีไอ้ปัญญาเย่วันนั้นเนี่ยเตียสิ่งยี่ใบก็บาบโยลูบาลเลยดีกิจการมีมาสุวรรณเนี่ยตายไม่พิจารณาอันนั้นเป็นเนี่ยประเดี๋ยวตายไม่พิจารณาไม่เอาอะไรสุดเตียสิ่งยี่ฮะเป็นอะไรมุกิงเนี่ยมันได้สิ่งเนี่ยลูกจุลพยานมาวิลักษณ์เนี่ အဲ့ဒီတရားစီရင်လိုက်တဲ့နယ်ပတ်သက်လို့သူတို့ဒီအမိတ်ချတာပေါ့နော်အဲ့ဒီအမိတ်ချလိုက်တဲ့ဟိုမိတူတွေဘာတွေကကျွန်တော်တို့ယူလို့ရပါတယ်ယူလို့ရတော့အဲ့ဒီဥစ္စာကိုရပြီးရင်တော့ကျွန်တော်တို့ကောင်းကောင်းပြောနိုင်မယ်ရှင်းနေရှိရတဲ့နဲ့ဒုမုတ်တရားရေးဆိုင်ရာနားတဲ့လူတွေနဲ့ကျွန်တော်တို့မေးမြန်းပြီးရင်ဒီဟာကိုအမိတ်ချလိုက်တဲ့ဟာကဟိုသတ်မှတ်ထားတဲ့ဥပဒေနဲ့တကယ်ကိုကိုက်ညီပြီးတော့မှချလားမချလားဆိုတာကျွန်တော်တို့ပြောလို့ရတယ်ကျွန်တော်လုံနိုင်တာကခုကဘာလဲဆိုတော့ဒီဟာကဟုတ်ပြီအာဏာပိုင်တွေရဲ့ဟိုပြာပြမှုကြောင့်လုတ်တဲ့ဟာလို့ကျွန်တော်တို့ယူဆတယ်ဆိုရင်ဆက်ပြီးကျွန်တော်တို့ပေါ်ထုတ်လို့ရတယ်အဲ့ဒါတစ်ချက်နောက်ဒုတိယတစ်ချက်ကဥပဒေကြောင်းအရလည်းကျွန်တော်တို့ကအခုဒါမြို့နယ်ယုံကအမိတ်ချလိုက်တယ်ဆိုရင်ကျွန်တော်တို့ခရင်ယုံဆက်ပြီးတော့မှဟိုဘာလဲကျွန်တော်တို့အယူခံဝင်လို့လည်းရတယ်အဲ့ဒီနီးနဲ့ဆက်သွားဖို့သင့်တယ်လို့တော့ကျွန်တော်တို့ထင်တယ
်ဒါမဲ့ကျွန်တော်ကြောက်ပြပြောချင်ပါတယ်ဗမာပြည်မှာကအဲ့လိုပေါ့နော်ဒီပုတ်ချုပ်ရေးဘိုင်းကဆွမ်းမှုမှုရှိပြီလို့ယူဆတဲ့မှုဒီမှာဘယ်တော့မှအယူခံဝင်လို့လည်းမရပါဘူးဒေါ်ဆန်းစုကြည်ကမှရှေ့ကနေပြီးအကျင့်တိတ်သူကကျူးလွန်ခဲ့တဲ့ပြစ်မှုတွေကသူကပြစ်နှံချခံခဲ့တာရှိတာပဲလေအခုအဲ့ဒါမျိုးတွေပြန်ဖြစ်နေပြီလားလို့ကျွန်တော်ကစံနေရရှိနေပုံမှန်ပြီလား
သတင်းရယူတဲ့နေရာမှာအခုလိုပြဿနာတွေကြာတော့ဒါမျိုးတွေမကြုံရအောင်သတင်းတောက်တွေသတိထားဆောင်ကျင်ရဖို့အနည်းဆုံးသတိပေးတဲ့သဘောမျိုးတွေတော့ရှိနေသေးတယ်လို့ကျွန်တော်တွေးမိတာပေါ့ဆရာစီတောင်းမြင့်ပဲလို့သဘောရပါလေသတင်းလွတ်လပ်ခွင့်အတိုင်းအတာ
အဲ့ဒီဥစ္စာနဲ့ပတ်သက်လို့ကတော့ကျွန်တော်ဟိုနားတယ်ပါလေအာဏာပိုင်တွေအတိုင်းဝိုင်းဆိုတဲ့ဟာကသတင်းလွတ်လပ်ခွင့်ကိုဟိုဘယ်တော့မှစိုက်တယ်ဆိုတာသူတို့မရှိပါဘူးသူကလည်းသူရဲ့ပိုင်နိုင်တဲ့ဥပဒေကြောင်းဆိုင်ရာကနေပြီးတော့မှသူတို့လုပ်ကြမှာပါပဲအဲ့ဒီခါကျတော့ကျွန်တော်တို့အကောင်းဆုံးလုပ်နိုင်တာတစ်ခုကတော့ကျွန်တော်တို့စာနေစင်းကျင့်ဝင်တဲ့အနီးသတင်းယူရမယ်ပြီးမှဥပဒေကြောင်းနဲ့အညီကျွန်တော်တို့သတင်းယူဖို့စူးစမ်းရမယ်အဲ့ဒီကြားထဲမှာဖြစ်လာတယ်ဆိုရင်ဒီအာဏာကိုအသုံးပြုပြီးတော့မှဥပဒေကြောင်းအရလိုသလိုဒါပုံသွင်းတယ်ဆိုအဲ့ဒါကိုလည်းကျွန်တော်တို့ဖော်ထုတ်ရမယ်ဖွင့်ချရမယ်အဲ့ဒီနည်းနဲ့ကျွန်တော်တို့သွားရင်တော့ဟိုရနိုင်မယ်လို့တော့ကျွန်တော်ထင်ပါတယ်အခုကျွန်တော်တို့ကအရင်တော့နဲ့ဆိုင်ရင်တော့ကျွန်တော်တို့အများကြီးခြားနာသွားပြီအခုလိုလုပ်တဲ့ဟာကိုကျွန်တော်တို့ဒီမှာလေးတိုင်းရည်နေပြောရုံမကဘူးကျွန်တော်တို့အခုဒီနေ့ထွက်တဲ့ဒင်းစာရီထဲမှာဆိုလားအခုရင်းလို့နိုင်ပြီလုံးဝဝေပန်လို့လည်းရနေပြီဒါကတရားစီရင်ရေးကမှန်တယ်မှားတယ်ပြောလို့လည်းရနေပြီဆိုတော့အဲ့ဒီဥစ္စာကိုကျွန်တော်တို့အသုံးချပြီးတော့ဆက်ပြီးတော့ကျွန်တော်တို့သွားဖို့လိုတယ်အဲ့တော့ဒင်းတော်တွေဘက်ကလည်းလိုတာကပုံကူရေးတွေ personality တခြားဟာတွေမရောမထွေးပဲနဲ့ကျွန်တော်တို့အလုပ်တာဝန်ကိုကျွန်တော်တို့ပေးချထမ်းဆောင်နေဆိုရင်တော့နိုင်ငံတကာရဲ့
ကျွန်တော်ကြောက်ကြောက်ကြောက်ကြောက်ပြောချင်တယ်အခုဒီလိုကြီးပြည်ထောင်ချဆန်တဲ့ကိစ္စကအခုစီစဉ်မြင့်ပြက်ကိစ္စလည်းလုံးဝလွဲပါတယ်ဘာမှပုတ်ကွေးကိစ္စလည်းမဟုတ်ပါဘူးအများပြည်သူပြည်ထောင်ချကိစ္စကိုဝင်ပြီးတော့မှသူကသတင်းမေးရင်းနဲ့မှမတရားထောင်ချဆန်တဲ့ကိစ္စဖြစ်ပါတယ်ပုတ်ကွေးကိစ္စလုံးဝမပါပါဘူ
းဟုတ်ကဲ့တကယ်တော့သတင်းလွတ်လပ်ခွင့်ကိုပိတ်ပင်ထားခြင်းဟာပြည်သူတွေသာမကအစိုးရတွေအာဏာပိုင်တွေလည်းဆုံးရှုံးတယ်ဆိုပြီးတော့
government also is a loser
democracy ဖွံ့ဖြိုးတဲ့နိုင်ငံတွေမှာသတင်းသမားတွေကအာဏာပိုင်တွေကလိုလက်ခံကြပါတယ်
။အခုကမြန်မာနိုင်ငံကအာဏာပိုင်တွေအစိုးရတွေနဲ့ပြည်သူတွေသတင်းသမားတွေအလုံးသိကြပါရဲ့လားခင်ဗျာ။ဘာကြောင့်လဲဆိုတော့သတင်းလွတ်လပ်ခွင့်မရှိဘူးဆိုရင်သတင်းလွတ်လပ်ခွင့်ကိုပိတ်ပင်ထားတဲ့ဆိုကြတဲ့အာဏာပိုင်တွေပြောလာတဲ့သတင်းဟာသူတို့လူချင်းတဲ့ဘက်ကပြောချင်တာဖြစ်တယ်ဆိုတာလူတိုင်းသိပါတယ်။ဆိုတော့ပြည်သူကမယုံဘူးဆိုတော့အာဏာပိုင်တွေကအမှန်တရားကိုလူလူသိစေချင်လို့တစုံတရာပြောလိုက်ရင်လည်းပဲအဲ့စကားကိုလူတွေကမယုံတော့ဘူးဒါဟာလက်ငင်းအာဏာပိုင်တွေဆုံရှုံရတဲ့ကိစ္စတစ်ခုဖြစ်ပါတယ်သတင်းလူလာခွင့်မရှိတဲ့အတွက်ကြောင့်တော်ကမြန်မာနိုင်ငံကအာဏာပိုင်တွေသိကြပါရဲ့လား
အဲ့အသိမျိုးဝင်ရပြီလို့ဆက်စီသူအောင်မြင်ကဆက်လာ
အဲသူတို့အဲ့လိုမျိုးမဝင်သေးဘူးခင်ဗျအခုလိုဆိုကျွန်တော်တို့စာသတင်းလူလာခွင့်ရလာတယ်ဆိုတဲ့ဟာကအများကြီးဒီ2017နောက်ပိုင်းမှာဦးသိန်းစင်သမရလုတ်တဲ့တက်တန်းကာလမှာတိုက်ပွဲဝင်ပြီးတော့မှရလာတာသူတို့ကသေသေးချာချာဟိုဒါကိုပေးသင့်တယ်ဒါကိုပေးလိုက်တယ်ဆိုရင်ဟိုတိုင်းပြည်ပြည်သားရောအကျိုးရှိတယ်တို့အတွက်လည်းအကျိုးရှိတယ်ဆိုပြီးတော့ပေးခဲ့တာတခုမှမရှိဘူးအပေါ်လုံးကမပေးမဖြစ်လို့တိုက်ပွဲတွေဘာတွေနဲ့အဲ့လိုမျိုးဆင်ပြီးတော့မှရလာတဲ့အခွင့်အရေးတွေဖြစ်တယ်သူတို့မသိသေးပါဘူးညာနဲ့ပတ်သက
်ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာရှိတဲ့သတင်းလောကသားတွေအားလုံးဟာတညတညထဲဥတီပြီးတော့လှုံ့ဆော်နေကြတဲ့သဘောတွေ့ရပါလားသူတို့မဟုတ်အာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့အလွန်သင့်အားလှုံ့ဆော်တဲ့ဟာတွေကဘလောက်များရှိနေပါသလဲခင်ဗျာ
ကိုမင်းလည်းလည်းတက်ပြပါအ
ဲကျွန်တော်တို့ဒီမှာတော့အဲ့ဒါတွေကတော့ပြဿနာတွေအများကြီးရှိနေတယ်ဘာဖြစ်လို့လဲဆိုတော့ဟိုအရှိပိုင်းမှာရှိခဲ့တဲ့စစ်အစိုးရကနေပြီးတော့မှဒီလောကကိုအရန်ကြီးကိုဖိနှိပ်ထားတဲ့အခါကျတော့ဟိုဓာကြီးပြန်ပြီးတော့မှရှင်သန်လာဖို့နော်မယ်ဖြစ်လာဖို့ကိုကျွန်တော်တို့ကအများကြီးကြိုးစားနေရတဲ့အချိန်ပဲအဲ့တော့အဲ့ဒီလိုမျိုးအချိန်ကြီးအောက်မှာကတော့ဟိုသတင်းတောက်တွေကညညွတ်နဲ့ဟိုစနစ်တကျနဲ့သွားဖို့ဆိုတဲ့ဟာတော့အရန်ကြီးကိုခက်ခဲနေသေးတယ်အများကြီးကျွန်တော်တို့ဥပုပ်ကိုလည်းပြန်ပြီးတော့မှတိဆောက်ရမယ့်ဟာတွေကတော့တော်တော်လေးကိုလိုအပ်နေသေးတယ်အဲ့ဒါ
ဟုတ်ကဲ့ဆ
ရာအခက်အခဲဆုံးကိစ္စကျွန်တော်ပြောချင်အခက်အခဲဆုံးကိစ္စကလက်ရှိအစိုးရကနော်ပုံနဲ့မီဒီယာနဲ့ပတ်သက်လို့ပြဋ္ဌာန်းတဲ့ဥပဒေရလည်းပဲနော်ပြတော့ပြဋ္ဌာန်းလိုက်တာပဲနော်ဘာဖြစ်လဲဆိုတော့အစိုးရသတင်းစာတွေကြတော့ဒီဈေးကွက်ကိုလက်ဝါကြီးအုပ်ထားတယ်ပြီးတော့မှပုဂ္ဂလသတင်းစာတွေကိုတုတ်ကင်ပေးလိုက်တယ်ပုဂ္ဂလသတင်းစာတွေကအစိုးရသတင်းစာဘယ်လိုမှရှင်းလို့မရဘူးဒါကြောင့်ပုဂ္ဂလသတင်းစာကလုံးသိနေကြတယ်အဲ့လိုပဲဒီအသံနဲ့မီဒီယာလောကမှာလည်းအဲ့လိုဖြစ်လာလိမ့်မယ်ကျွန်တော်ယူဆတယ်နော်ရှေ့တန်လင်းနဲ့ Sky နဲ့နော် Forever Group MRTV ကိုအဲ့ဒါကြတော့လုတ်ပန်ခွင့်ရနိုင်ကြတယ်နောက်လာမဲ့လူတွေကြတော့ license အဖြစ်ဖြန့်ပါတဲ့ဆိုတော့အဲ့လိုမျိုးမတရားမှုတွေရှိနေတဲ့ media လောကကြီးဖြစ်နေပါတော့မှာပါ